တိုင်းပြည်တွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာတာကြောင့်အမေရိကန်ပြည်ထောင်စုကလာမယ့်စနေနေ့သကောင်ရံအချိန်ကစလို့အင်ဒီဂျင်းကနေဒါနဲ့မက္ဆီကိုနိုင်ငံတွေနဲ့လက်ဆက်ဖြတ်ကျော်ခွင့်ကိုပိတ်တော်မှာဖြစ်တဲ့အကြောင်းတပတ်ဒေါ်နယ်ထရမ့်ကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
။ And all of those measures that we're putting in place will protect the health of all three.
အခုထားမှလိုက်တဲ့အရေးယူဆောင်ချက်ချက်တွေဟာဒီသုံးနိုင်ငံကစလုံးကပြည်သူ့ရဲ့ကျန်းမာရေးကိုအကာအကွယ်ပေးမှာဖြစ်တယ်လို့လူများအမေရိကန်နိုင်ငံအတွက်ရွှေပြောင်းဝင်ရောက်တာကြောင့်ကျန်းမာရေးဝန်ဆောင်မှုစွမ်းအားကျဆင်းနေတာကိုလည်းကြေညာချင်မှာဖြစ်ပါတယ်လို့ပြောသွားတာပါတတိုင်းပြည်လုံးအသွာအလာတွေပိတ်ပင်မဲ့ကိစ္စကိုတော့လိုအပ်လာလိမ့်မယ်လို့မထင်မိကြောင်းဒေါ်နယ်ထရမ့်ကပြောပါတယ်ဒါပေမဲ့ကယ်လီဖိုးနီးယား၊နယူးယောက်၊အီလီနွိုင်းနဲ့ကနက်တီကက်ပြည်နယ်တွေကတော့ရေးပေါ်အခြေအနေကိုထုတ်ပြန်ကြေညာခဲ့ကြပြီးကယ်လီဖိုးနီးယားပြည်နယ်အထွေထွေမှုကေဗင်နီဆမ်ကတန်း40ရှိတဲ့ပြည်နယ်သူပြည်နယ်သားတွေကိုအင်ဂျင်မထွက်ကြဖို့ချက်တာပြည်တွေကအမိန့်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတောက်ကြနေတဲ့ဗိုင်းရပ်စ်ကြောင့်တိစုံလူရေအတွက်233ဦးရှိသွားခဲ့ပြီးသေတာကူးစက်သူရေအတွက်ကတော့18,900ကျော်ရှိလာခဲ့ပါတယ်။လေဆပ်တွေကိုပိတ်ပင်နေကြတဲ့အချိန်အမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကနိုင်ငံသားတွေခီးသွားလာမှုနဲ့ပတ်သက်လို့သတိပေးချက်ကိုမကြုံစဖူးအစ်စ်လေးအထိတိုးမြှင့်ခဲ့ပြီးမှကြေညာခဲ့တာပါ။စီလီယာအမေရိကန်နိုင်ငံသားတွေပြပခီးမသွားကြဘူးနဲ့ပြပရောက်အမေရိကန်တွေကိုလည်းတိုက်ကြည့်ဖို့အမြန်ဆုံးပြန်လာဖို့တတိပေးထားတာဖြစ်ပါတယ်